mingla nyane khe ma tata shin nya shin American Piraung Sumyo ro Washington DC ga ne BOA Myanmar bai season ye 2018 khu ne chun la ta ye taw cha ne nyane khe 6 nai khwe ne 9 nai thi season ne go dine do meter 7925 ro ga ne dai ya thau le ni ba bi shin chuma nang law ba dikine nyane khe season re ta won yu tin set taw ma ba
mingla ba shin chuma khin pi thwe ba EU Europe samaga Canada ne Mexico nai ngan re ga ne American Piraung Sumyo ko tin twin ne San Mani ne Aluminium tat thu re apaw ma American Suya ga dikine ya sa pi lo khun twin myin si cha lai par de taung ne myaw Korea nai ngan set set yi kaung mon la bo yi ywe pi lo na phat sin ni a ya shi re dikine twin song ma de တခါစင်ကာပူကိုရောက်နေတဲ့အမေရိကန်ကာကွယ်ရေးဝန်ကြီးကတော့ဒီကနေ့မြန်မာအပါအဝင်အရှိတအအရှာနိုင်ငံတွေကကာကွယ်ရေးဆိုင်ရာထိတ်တန့်ရာရှိတွေနဲ့တွေ့ဆုံပါတယ်ဒီလိုနိုင်ငံတကာသတင်းတွေကိုတော့ကိုစော်ဝင်းနိုင်တဲ့အတူပြောပြပေးသွားပါမယ်ရှင
်ကောင်းပါပါရှင်အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းတို့ရဲ့ဖြစ်လာနိုင်ရရှိတဲ့ထိတ်တိဆွေးနွေးပွဲနဲ့ပတ်သက်ပြီးထိတ်တန့်အရာရှိတို့ရဲ့ကြိုတင်ဆွေးနွေးနေကြတဲ့သတင်းမှာကတော့
The proposed summit offers a historic opening for President Trump and Chairman Kim to boldly lead the United States and the DPRK into a new era of peaceprosperity and security.
American နိုင်ငံခြားရေးဝန်ကြီး Mike Pompeo ပြောသွားတဲ့အပြည့်အစုံကိုတော့မကြာခင်မှာတင်ပြသွားမှာပါ။ဒါအပြင်မြမပြည်တွင်သတင်းလွှတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့ကြံကြားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးအောင်လာထွန်းနဲ့တွေ့ဆုံမျက်မြင်ချက် American ထုတ်ကုန်ပစ္စည်းတွေပြတ်တာနေတဲ့ရန်ကုန်မြို့ကကုန်စည်ပြပွဲအကြောင်းတွေနဲ့အတူနိုင်ငံတကာသတင်းဆောင်မှာတော့ကမ္ဘာစလိမ်မတောက်ရင်းနဲ့အကြောင်းနောက်ပိုင်းမှာတင်ပြသွားမှာပါ။အခုအရင်ဆုံးတော့ဒီကနေ့ညနေခင်းနောက်ဆုံးရထားတဲ့ထိတ်တန့်သတင်းတွေကိုမှခင်ချွေထွေးနဲ့ကုဇော်ဝင်းလိုင်တို့ကပြောပြပေးကြပါအောင်ရှင်
ပြည်ထောင်စုရောပါတမကကနေဒါနဲ့မက္ကဆီကိုနိုင်ငံတွေကနေအမေရိကန်ပြည်ထောင်စုတွေကိုတင်သွင်းတဲ့တန်မဏိအပေါ်မှာအခွန်25ရာခိုင်နှုန်းနဲ့အလူမီနီယံသတ္ထုအပေါ်မှာတော့အခွန်10ရာခိုင်နှုန်းကိုအမေရိကန်အစိုးရကဒီနေ့တောက်ကြနေကစပြီးတော့တွန်းမြစ်စည်းကြလိုက်တာကြောင့်အတ္တလန္တိတ်ရပ်ဝန်းဒေသနိုင်ငံတွေနဲ့နောက်မြောက်ကအမေရိကနိုင်ငံတွေနဲ့အမေရိကန်အစားမှာကုန်သွယ်ရေးတင်းမာမှုတွေတိုးလာစေပါတယ်တောင်ကိုရီးယား၊အာဂျင်တီးနား၊ဩစတြေးလျနဲ့ဘရာဇီးစတဲ့နိုင်ငံတွေနဲ့ပတ်သက်လို့တော့တန်မဏိနဲ့အလူမီနီယံတင်သွင်းမှုပမာဏကိုကန့်တတ်ဖို့အမေရိကန်ကညှိနှိုင်းခဲ့တယ်လို့အမေရိကန်ကုသရေးဝန်ကြီးဝင်ကြီး Wilbur Ross ကသတင်းထောက်တွေကိုတယ်လီဖုန်းနဲ့ဖြေကြားခဲ့ပါတယ်။တရုတ်နိုင်ငံသားရဲ့ဌာနကတော့အမေရိကန်ရဲ့အခုလိုဆုံးဖြတ်လုပ်ဆောင်မှုနဲ့ပတ်သက်လို့တခြားနိုင်ငံတွေအနေနဲ့လည်းကိုယ့်ရဲ့ပုံမှန်ကုန်သွယ်ရေးကိုမထိခိုက်အောင်ကာကွယ်ဆောင်ရွက်သင့်တယ်လို့ဒီကနေ့ပြောဆိုလိုက်ပါတယ်။အမေရိကန်ရဲ့တန်မိနဲ့အလူမီနီယံပို့ကုန်ကိုတွန်းမြစ်စည်းကြမှုကိုကနေဒါဝန်ကြီးချုပ် Justin Trudeau ကလည်းဝေဖန်ပြီးတော့ဒီပေါ်မှာသမ္မတဒေါ်နယ် Trump ကတော့ကုန်သွယ်ရေးမှာတခြားသူတွေအသာစီးရနေတာကိုခံနေရတဲ့အမေရိကန်ရဲ့နေရက်တွေကုန်လွန်သွားပြီဆိုပြီးတော့စကလုံးပြင်းပြထန်ထန်တုံ့ပြန်ကြတာပဲနေကတုံ့ပြန်ပါတယ်အမေရိကန်ပြည်ထောင်စုအတွင်းအဓိကကျတဲ့ကုန်ထုတ်လုပ်ငန်းတွေမှာအလုပ်ကိုင်ခွင့်လန်းတွေနဲ့စက်ရုံအလုပ်ရုံတွေကိုကာကွယ်ပေးဖို့အတွက်အခုလိုဆောင်ရွက်ဖို့လိုအပ်တယ်ဆိုပြီးတော့သမ္မတ Trump ကအကြေညာပြောဆိုနေတာပါသမ္မတရဲ့ဆောင်ရွက်ချက်တွေဟာအမေရိကန်ရဲ့တန်မိနဲ့အလူမီနီယံထုတ်ကုန်တွေကိုကာကွယ်တာဖြစ်တယ်လို့အမျိုးသားလုံခြုံရေးအတွက်အရေးပါတဲ့ဆောင်ရွက်ချက်တွေဖြစ်တယ်လို့အင်မီရောပြောခွင့်ရ Rex Shah ကလည်း Fox သတင်းဌာနမှပြောဆိုသွားပါတယ်ဒါပေမဲ့အခုလောက်ရဲ့အတွက်အမေရိကန်ရဲ့အရေးပါဆုံးမဟာဗျူဟာမြောက်မဟာမိတ်တချို့ကပါချက်ချင်းနဲ့ပြင်းပြင်းထန်ထန်ဝေဖန်နေကြတာပါကနေဒါဝန်ကြီးချုပ် Trudeau ဆိုရင်အခုလိုအခွင့်အရေးတွေကိုလုံးဝလက်မခံနိုင်တယ်လို့လက်တော့ပြန်သွားမယ်ဆိုပြီးတော့တောင်မှကတိပြုပြောဆိုထားပါတယ်အလားတူပြည်ထောင်နိုင်ငံသားရေးဝန်ကြီးနဲ့ဥရောပကော်မရှင်အကြီးအကဲတို့ကလည်းအမေရိကန်ကိုပြင်းပြင်းထန်ထန်ဝေဖန်နေကြပါတယ်ရှင
်နိုင်ငံကဆက်ဆံရေးတိုးတက်ကောင်းမွန်ရေးအတွက်ရည်ရွယ်ပြီးတောင်နဲ့မြောက်ကိုရီးယားကအဆင့်ညင်အရာရှိတွေဒီကနေ့တွေ့ဆုံဆွေးနွေးခဲ့ကြပါတယ်ဒါဟာအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းတို့ရဲ့တမိုင်းဝင်ထိပ်သီးဆွေးနွေးပွဲမှာကျင်းပခင်ပြုလုပ်တဲ့ဆွေးနွေးပွဲလည်းဖြစ်ပါတယ်နိုင်ငံကောင်းဆောင်တွေသဘောတူထားကြတဲ့အကြောင်းအရာတွေကိုအဆင့်ပြေချောမွေ့စွာအကောင့်ထယ်ဖော်နိုင်ရင်းနဲ့ဆိုင်တဲ့ကိစ္စတွေကိုဆွေးနွေးကြမှာဖြစ်ကြောင်းတောင်ကိုရီးယားပြန်လည်ပေါင်းစည်းရေးဝန်ကြီးချုံမြွန်ကျွန်းကပမွန်ကျွန်းမှာကျင်းပတဲ့ဆွေးနွေးပွဲကိုမတော်ခင်သတင်းတော်တွေကိုပြောကြားခဲ့ပါတယ်။တစ်ဖက်လူအပေါ်ယုံကြည်မှု၊လေးစားမှု၊နားလည်မှုစတာတွေပေါ်အခြေခံပြီးဆက်ဆံမယ်ဆိုရင်ကျွန်တော်တို့အနေနဲ့ဖြည့်ရှင်းလို့မရနိုင်တဲ့ပြဿနာမရှိဘူးလို့ထင်ပါတယ်။ဒါဟာလည်းတောင်နဲ့မြောက်ကိုရီးယားနိုင်ငံစလုံးကသဘောတူထားကြတဲ့ကိစ္စဖြစ်ပါတယ်လို့ဝန်ကြီးချုံမြွန်ကျွန်းကသတင်းတော်တွေကိုပြောပါတယ်။သမ္မတထရမ့်ရဲ့ခေါင်းဆောင်ကင်ဂျွန်ဦးတို့အကြားထိပ်သီးဆွေးနွေးပွဲကျင်းပရေးအတွက်တန်တမာရေးအရာပြင်ဆင်မှုတွေအရှင်းမြင့်လှုပ်ဆောင်နေကြမှာပဲ။တောင်နဲ့မြောက်ကိုရီးယားအဆင့်မြင့်အရာရှိတွေတွေ့ဆုံဆွေးနွေးကြတာပါ။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးမိုက်ပွန်ပေယိုနဲ့နယူးယောက်မြို့မှာတွေ့ဆုံဆွေးနွေးခဲ့ပြီးတဲ့နောက်မြောက်ကိုရီးယားရဲ့ခေါင်းဆောင်ရဲ့ညာလက်ယုံကင်မြုံချိုးဟာသမ္မတထရမ့်ကိုခေါင်းဆောင်ကင်ဂျွန်အွန်းကိုရန်ရေးပေးလိုက်တဲ့စာကိုဒီကနေ့ပေးအပ်ဖို့ရှိနေပါတယ်။ဒါဟာစင်ကာပူနိုင်ငံမှာဇွန်လ၁၂ရက်နေ့ကျင်းပဖို့ရှိတဲ့ထိပ်သီးဆွေးနွေးပွဲဖြစ်မြောက်ရေးအတွက်လက်တွေ့ကျတဲ့တိုးတက်မှုဖြစ်ကြောင်းနိုင်ငံသားရဲ့ဝန်ကြီးမိုက်ပွန်ပေယိုကပြောပါတယ်။
Shangri-La Dialogue လို့ခေါ်တဲ့ရှေ့တောင်အာရှဒေသတွင်းနိုင်ငံအာရှဒေသတွင်းနိုင်ငံတွေနဲ့လုံခြုံရေးဆိုင်ရာအစည်းအဝေးကိုတက်ရောက်ဖို့စင်ကာပူကိုရောက်ရှိနေတဲ့အမေရိကန်ကာကွယ်ရေးဂျင်မက်တစ်ဟာဒီနေ့စင်ကာပူဝန်ကြီးချုပ်လီရှန်လုံးနဲ့တွေ့ဆုံခဲ့တယ်လို့မြန်မာဘာဝင်ရှေ့တောင်အာရှနိုင်ငံတွေကကုန်သွယ်ရေးဆိုင်ရာထိတ်တန့်အရာရှိတွေနဲ့လည်းအစည်းအဝေးမတိုင်ခင်တိကျတွေ့ဆုံခဲ့ပါတယ်။ဖ ဗီယက်နမ်ကာကွယ်ရေးဝန်ကြီးနဲ့ဒီကနေ့အစောပိုင်းတွေ့ဆုံတဲ့နေရာမှာတော့အရှေ့တောင်အာရှဒေသလုံခြုံရေးအတွက်အမေရိကန်ပြည်ထောင်စုဘက်ကဂတိကဝတ်နဲ့အညီဆက်လက်ဆောင်ရွက်သွားမယ်ဆိုတာကိုကာကွယ်ရေးဝန်ကြီးမက်တစ်စ်ကထက်လောင်းအတည်ပြုပြောပါတယ်လာမယ့်ဇွန်လ12ရက်စင်ကာပူမှာအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့တွေ့ဆုံနိုင်ခြင်းရှိတဲ့ဒီထိပ်သီးဆွေးနွေးပွဲကျင်းပဖို့ပြင်ဆင်နေချိန်မှာပဲအမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မတ်တစ်စင်ကာပူကိုသွားရောက်တာပါ။ဒါကြောင့်လည်း3ရက်ကြာကျင်းပမယ့်ဒီဆွေးနွေးပွဲမှာကိုရီးယားကျွန်းဆွယ်နျူကလ িয়ার ကင်းစင်ကိစ္စကိုဦးစားပေးအဖြစ်နဲ့ထည့်သွင်းဆွေးနွေးလိမ့်မယ်ဆိုပြီးတော့အကဲခတ်တွေကခန့်မှန်းထားကြပါတယ်။တချိန်တည်းမှာပဲတရုတ်ဆိုရကဒူဘိုင်ဖြစ်ကျင်းပပြီးတော့အင်ဂျင်နိုင်ငံတွေနဲ့ရေပိုင်းနဲ့အငင်းပွားမှုတွေရှိနေတဲ့တောင်ပြိုပင်လယ်အတွင်းမှာပြီးခဲ့တဲ့ရက်ပိုင်းတို့ကအမေရိကန်ရေတပ်တင်ပေါ်ကြီး20ဖြတ်မောင်းခဲ့တာနဲ့ပတ်သက်ပြီးတော့လည်းတရုတ်နဲ့အမေရိကန်ပြည်အောင်စုအကြားတင်းမာမှုတွေတိုးနေတဲ့အချိန်နဲ့လည်းတိုက်ဆိုင်နေပါတယ်။စင်ကာပူမှာကျင်းပနေတဲ့ Shangri-La Dialogue လုံခြုံရေးဆွေးနွေးပွဲကိုမြန်မာနိုင်ငံကအမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ပြည်အောင်စုဝန်ကြီးဦးတောင်ထွန်းလည်းတက်ရောက်နေပါတယ်ရှင်
။မကြသေးခင်ကပြစ်ခတ်မှုတွေဖြစ်သွားခဲ့တဲ့အသက်ဖြစ်သွားခဲ့ပြီးအသက်ဆုံးရှုံးမှုတွေရှိခဲ့တဲ့ Texas ပြည်နယ် Santa Fe အထက်တန်းကျောင်းကမိသားစုဝင်တွေနဲ့အသက်မသေးပဲကျန်ရစ်သူတွေကိုသမ္မတဒေါ်နယ်ထရမ့်ကကြာတာပြည်နယ်မှာတွေ့ဆုံခဲ့ပါတယ်။ Houston မြို့ပြင်မှာရှိတဲ့ကန့်ကျင်ဆောင်တပ်စခန်းအတွင်ပြုလုပ်တဲ့တွေ့ဆုံမှုကိုသတင်းတောက်တွေဝင်ခွင့်မပေးခဲ့ပါဘူး။ဒါပေမဲ့တွေ့ဆုံမှုနဲ့ဆိုင်တဲ့တချို့သတင်းအချက်လက်တွေတော့ထွက်ပေါ်ခဲ့ပါတယ်။သမ္မတထရမ့်အနေနဲ့နိုင်ငံတော်မှာရှိတဲ့ကျောင်းသားတွေနဲ့ဆရာဆရာမတွေဘေးကင်းလုံခြုံရေးအတွက်ဆွေးနွေးမှုရှိပြီးရိုးသားစွာလှုပ်ဆောင်ပေးလို့ရှိတာကိုတွေ့ခဲ့ရကြောင်းကျောင်းတွင်ပြစ်ခတ်မှုတွေမှာတည်ဆုံသွားသူအသက်18နှစ်အရွယ်သားဖြစ်သူ Jarek Blake ရဲ့မိခင် Pamela Stinch က Facebook စာမျက်နှာမှာရေးသားထားပါတယ်။သမရအနေနဲ့မိသားစုဝင်တွေကိုတွေ့ဆုံပြီးဖြစ်စဉ်ကိုမေးခဲ့တယ်လို့အဲ့ဒီလိုမဖြစ်ဖို့အတွက်ဘာတွေလုပ်ဆောင်ဖို့လိုအပ်မလဲဆိုတာကိုလည်းမေးခဲ့ကြောင်းကျောင်းလဲမှုတွေမကြာခင်ဖြစ်ပေါ်လာတော့မယ်လို့ရေးသားထားပြီးသမရ Trump ကိုလည်းကျေးဇူးတင်ကြောင်း Facebook မှာရေးသားထားပါတယ်။ပြခတ်မှုအတွင်းအသက်16နှစ်အရွယ်သမီးဖြစ်သူကမာလီဗောင်းအသက်ဆုံးရှုံးခဲ့ရတဲ့ရွန်ဒါဟတ်ဆိုသူအမျိုးသမီးကလည်းစစ်ပြန်စစ်မှုရာဟောင်းတွေကိုကျောင်းဆောင်အဖြစ်အလုပ်ခန့်ပေးဖို့သမ္မတထရန့်ကိုအကြံပြုခဲ့တဲ့အကြောင်း AP သတင်းဌာနကိုပြောပါတယ်သမ္မတထရန့်ကဆရာဆရာမတွေကိုလက်နဲ့တက်ဆင်ပေးတင်သလားလို့မေးတာမှာမတက်ဆင်တင်ကြောင်းပြန်ဖြေကြားခဲ့တဲ့ကြားကပဲအချင်းချင်းသမ္မတဘက်ကထပ်ပြောနေတာကြောင့်သမ္မတကိုပြောရတာဟာလူမမယ်အရွယ်ကလေးငယ်တူဦးကိုပြောနေရတယ်လို့ခန့်စားရကြောင်းရွန်ဒါဟတ်ကပြောပါတယ်
ကျန်တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိဒိုင်းထိုမီတာ70 kHz 10683ညဒိုင်းထိုမီတာ19 kHz 15565နဲ့ဒိုင်းထိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ယူအေရဲ့တောက်ချာနေညနေခင်းနိုင်ငံတကာသတင်းတွေကိုတင်ဆက်ပေးနေပါတယ်ရှင်စပိန်ဝန်ကြီးချုပ်မာရီယာနိုရဂျွိုင်းလွှတ်တော်မှာအယုံကြည်မရှိအဆိုနဲ့ဒီနေ့ဖယ်ရှားခံလိုက်ရပြီးတဲ့နောက်အထိုက်ခံဆိုရှယ်လစ်ခေါင်းဆောင်ပက်ထရိုဆန်ချက်စ်ဟာစပိန်နိုင်ငံရဲ့ဝန်ကြီးချုပ်သစ်ဖြစ်လာပါတော့မယ်။တာဝန်ထမ်းဆောင်ဆဲစပိန်ခေါင်းဆောင်တဦးအယုံကြည်မရှိအဆိုနဲ့အခုလိုဖယ်ရှားခံရတာကတော့စပိန်ရဲ့ဒီမိုကရေစီစနစ်နှစ်ပေါင်း40ကာလအတွင်းမှာပထမဆုံးအကြိမ်ဖြစ်ပါတယ်။လွှတ်တော်နေရာ350ရှိတဲ့အောက်လွှတ်တော်မှာဒီထောက်ခံမဲ180ကောက်ကွက်မဲ169မဲဂျာနီတမဲနဲ့မစ္စတာချန်ဆက်မဆူတော့အသားစီးအနိုင်ရလိုက်တာလည်းဖြစ်ပါတယ်အသက်46နှစ်အရွယ်မစ္စတာဆန်ချက်စ်အနေနဲ့ဝန်ကြီးချုပ်တာဝန်တရားဝင်လွှဲပြောင်းယူဖို့ကတော့စပိန်ဘရင်ဆက်ထမမြောက်ဖီလစ်ရဲ့ရှေ့မောက်မှာကြံသစ္စာကျင်းဆိုရအောင်ပါစပိန်နိုင်ငံမှာအာနာရှင်ဖရန်စစ္စကိုဖရန်ကိုပြုတ်ချခဲ့ပြီးတဲ့နောက်ဒီမိုကရေစီစနစ်ပြန်လည်တွတ်သွင်းခဲ့တဲ့1980ပြည့်လွန်နောက်ပိုင်းကာလတွေကစလို့မစ္စတာချန်ဆက်ဟာစပိန်နိုင်ငံရဲ့ခုနှစ်ယောက်မြောက်ဝန်ကြီးချုပ်ဖြစ်လာမှာပါ။မစ္စတာရဂျွိုင်းကတော့ဝန်ကြီးချုပ်အဖြစ်နဲ့6နှစ်တာတာဝန်ထမ်းဆောင်ပြီးတော့ယာရုကနေအခုလိုဖယ်ရှားခံရတာပါ။သူ့ရဲ့ဗဟိုလက်ရာရေးပေါ်ပူလာပါတီကအဖွဲ့ဝင်ဟောင်းတွေပါဝင်တဲ့အချင်းပြန့်ချစားမှုဖြစ်ရက်တွေပြီးခဲ့တဲ့သတင်းပတ်တွေပေါ်ပေါက်ခဲ့ပြီးတဲ့နောက်မှာမစ္စတာရဂျွိုင်းအခုလိုဖယ်ရှားခံရတာလည်းဖြစ်ပါတယ်။လွှတ်တော်အတွင်းအယုံကြည်မရှိအဆိုရလက်ထွက်လာပြီးတဲ့နောက်မှာတော့ဝန်ကြီးချုပ်သစ်ဖြစ်လာမဲ့ဆန်ချက်စ်ကိုရဂျွိုင်းကလွှတ်တော်အတွင်းမှာပဲတွားရောက်ပြီးတော့လက်ဆွဲနှုတ်ဆက်ခဲ့ပါတယ်ရှင်။
ကာဇာကမ်းမြောင်နဲ့ဂျော်ဒန်အနောက်ဘက်ကမ်းခြေဒေသမှာရှိတဲ့ပါလက်စတိုင်းလူမျိုးတွေကိုအကာအကွယ်ပေးဖို့အတွက်ကုဝိတ်နိုင်ငံဥဆောင်တင်သွင်းတဲ့အဆိုပြုချက်ကုလသမဂ္ဂလူမျိုးရေးကောင်စီမှဒီကနေ့မဲခွဲဆုံးဖြတ်တဲ့အခါအမေရိကန်ပြည်ထောင်စုကဗီတိုအာဏာသုံးပယ်ချဖို့ရှိနေပါတယ်။အစ္စရေးနဲ့ပါလက်စတိုင်းကြားအကြမ်းဖက်မှုတွေအဆုံးသတ်ရေးဆောင်ရွက်တာမှာအခုအဆိုပြုချက်ကတစ်ဖက်သက်ဆန်နေတဲ့လုပ်ရဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးနီကီဟေလီကပြောပါတယ်။ကာဇာဒေသမှာမကြသေးခင်ကဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေအတွက်ဟာမတ်စ်အဖွဲ့မှအပြည့်အဝတာဝန်ရှိပေမဲ့အခုတင်သွင်းတဲ့မူကြမ်းထဲမှာဟာမတ်စ်အဖွဲ့နဲ့ပတ်သက်လို့တလုံးတစ်ပါးတောင်ဖော်ပြ ပြောဆိုထားခြင်းမရှိဘူးလို့တမကြီးဟီလီကကြာသာပတိနေ့နောက်ပိုင်းမှာကြီးညာချက်ထုတ်ပြန်ပြောဆိုပါတယ်။လူငင်းကောင်စီအဖွဲ့ဝင်တွေကိုလည်းအခုအဆိုပြုချက်ကိုထောက်ခံမဲ့ပေးမယ်ဆိုရင်သူတို့အနေနဲ့အစ္စရေးနဲ့ပါလက်စတိုင်းကြားကဆက်ဆက်ညီနိုင်မှုတွေမှာပါဝင်ဖို့တင့်လျော်တဲ့အများယုံကြည်လက်ခံတဲ့သူတွေဖြစ်လာတော့မှမဟုတ်ဘူးဆိုတာကိုရှင်းရှင်းလင်းလင်းနားလည်ရလိမ့်မယ်လို့လည်းတမကြီးဟီလီကသတိပေးပြောဆိုခဲ့ပါတယ်။
ကမ္ဘောဒီးယားရွေးကောက်ပွဲမှာတရင်ယူကြမဲ့တရင်တောက်တွေအနေနဲ့ရွေးကောက်ပွဲရလနဲ့ဆိုင်တဲ့အသေးစိတ်မိကုန်းတွေမမေ့ချဖို့တားမြစ်တာအပါအဝင်ရွေးကောက်ပွဲတရင်ရယူတာနဲ့ဆိုင်တဲ့ကန့်သတ်ချက်အစ်တွေကိုထုတ်ပြန်လိုက်တာကြောင့်ဒီကန့်သတ်ချက်တွေဟာမယင်မယားဖြစ်စေတဲ့အပြင်တမင်ပြစ်မှတ်ထားလုံဆောင်တယ်လို့ဖြစ်နေတယ်လို့လေလာသူတွေကဝေဖန်ပြောဆိုနေကြပါတယ်။တရင်ယူနေစဉ်အတွင်းမှာတရင်တောက်တွေအနေနဲ့ရွေးကောက်ပွဲရလတွေကိုသူတို့ရဲ့ထင်မြင်ချက်အတိုင်းဆုံးဖြတ်ချက်ချမရေးချဖို့အမျိုးသားရွေးကောက်ပွဲကော်မရှင်ကအခုတရင်ပတ်အတွင်းမှာပဲကြေညာချက်ထုတ်ပြန်တာပါ။ကြအပြင်မဲယုံတွေမှာခွင့်ပြုချက်မရပဲမင်းမြန်တာတွေပြုလုပ်ခွင့်မရှိသလိုရွေးကောက်ပွဲအပေါ်ယုံကြည်မှုပြက်ပြားသွားစေမဲ့ဘက်ကဥတီစေမဲ့သတင်းတွေကိုမလွှင့်ချဖို့ကိုလည်းကော်မရှင်ကထုတ်ပြန်တဲ့သတင်းတောက်များလိုက်နာရမယ့်စီကံကတ်သက်ချက်တွေမှာဖော်ပြထားပါတယ်။သတင်းတောက်တွေအနေနဲ့နိုင်ငံရေးနဲ့လူမှုရေးအရာမတည်ငြိမ်မှုကိုဖြစ်စေမဲ့ပုံကိုယ်ရေးအမြင်သဘောထားတွေကိုရေးသားထုတ်ဝေတာမလုပ်ချဖို့လည်းရွေးကောက်ပွဲကော်မရှင်ကထုတ်ပြန်တဲ့သတင်းတောက်များလိုက်နာရမယ့်စီကံကတ်သက်ချက်တွေမှာဖော်ပြထားတာပါ။တဟာသတင်းတောက်တွေအနေနဲ့သူတို့သဘောအတိုင်းပိုင်းခြားဆုံးဖြတ်တာနဲ့ကိုပိုင်တွေးခေါ်တွေကိုသတင်းထုတ်ပြန်ခြင်းမပြုကြဘို့အခုလိုစီကံတတ်မှတ်ချက်တွေကိုထုတ်ပြန်တာဖြစ်တဲ့အကြောင်းရွေးကောက်ပွဲကော်မရှင်ပြောခွင့်ရဟန်ပူတီယာကကြာတာပင်းနေမှာပြောပါရရှင်
။အမေရိကန်ပြည်ထောင်စုကတနင်္ဂနွေနေ့အဆင့် Spelling Bee အင်္ဂလိပ်စာစာလုံးပေါင်းပြိုင်ပွဲမှာအသက်16နှစ်အရွယ်ကျောင်းသားလေးအနိုင်ရရှိသွားပါတယ်။ Washington DC မြို့အပြင် Maryland ပြည်နယ်Oxon Hill မှာကြာသပတေးနေ့က93ကြိမ်မြောက်ကျင်းပတဲ့ Champion ဆုပြိုင်ပွဲမှာ Texas ပြည်နယ် McKinney မြို့ကအိန္ဒိယနယ်ပွား Matic Nemani ဟာငယ်ငယ်လေးကတည်းကအနိုင်ရလို့တဲ့ဒီပြိုင်ပွဲမှာ Champion ဖြစ်သွားကြတာပါသူ့အနေနဲ့စိတ်ပိုင်းဆိုင်ရာရင်းနှီးစွာဆက်ဆံခြင်းနဲ့တူညီတဲ့ဘာသာရေးနဲ့စိတ်ပိုင်းဆိုင်ရာလူမှုအတိုင်းအဝိုင်းမှာအတူပါဝင်ဆင်နွှဲခြင်းလို့အဓိပ္ပာယ်ရတဲ့ကိုနိုနီယာဆိုတဲ့စကလုံးကိုပေါင်းပြပြီးအနိုင်ရသွားကြတာပါမိုင်လန်ပြည်နယ်အတွင်းကကီလော National Resort and Convention Center မှာကျင်းပတဲ့အဲ့ဒီအခမ်းအနားမှာသူ့အနေနဲ့တခြားပြိုင်ပွဲ900ကျော်ကိုအနိုင်ရပြီးချန်ပီယံဖြစ်သွားကြတာပါဒါဟာတောင်အားရှတိုက်သားတဦးအနေနဲ့ချန်ပီယံဒါမှမဟုတ်ပူးတွဲချန်ပီယံအဖြစ်16ကြိမ်မြောက်အနိုင်ရခြင်းလည်းဖြစ်ပါတယ်ကာတစ်နမနီအနေနဲ့ငွေသားနဲ့တခြားစုချင်းငွေစုစုပေါင်းအမေရိကန်ဒေါ်လာ42,000ကျော်ရရှိမှာဖြစ်ပါတယ်
အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နာတာယာဟူဟာအီရန်နိုင်ငံရဲ့အစ္စလာမ်နစ်အုပ်ချုပ်သူတွေကိုပြစ်တင်ဝေဖန်မိမဲ့လို့အချိန်ထဲမှာလည်းအီရန်ပြည်သူတွေနဲ့တမန်ဝင်ဆက်ဆံရေးပြန်လည်ကောင်းမွန်ဖို့ကြိုးစားတဲ့အနေနဲ့အီရန်ပြည်သူတွေကိုသူချီချူပြောဆိုထားတဲ့ဗီဒီယိုတစ်ခုကိုလူမှုကွန်ရက်ပေါ်ကနေဖြန့်ဝေလိုက်ပါတယ်။အစ္စရေးဝန်ကြီးချုပ်ရဲ့ရုံးရဲ့ဒီလူမှုကွန်ရက်အကောင့်တွေကနေတဆင့်တင်လိုက်တဲ့တပ်မင်းနဲ့ဆက်ကတ်20ရှိတဲ့အဲ့ဒီဗီဒီယိုထဲမှာတော့အီရန်ပြည်သူတွေဟာကမ္ဘာပေါ်မှာပါရမီအရှိဆုံးနဲ့အထူးချုံဆုံးပုဂ္ဂိုလ်တွေထဲမှာပါဝင်တယ်လို့မစ္စတာနာတာယာဟူကပြောဆိုထားပါတယ်ရှင်။
တောက်ကြနေညနေခင်းထိတ်တန့်ရောက်တဲ့တဲ့တွေကိုမခင်ဖြူထွေးနဲ့ကိုဇော်ဝင်းလိုင်တို့ကပြောပြပေးခဲ့တာပါရှင်။ VOA ကလည်းအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းရဲ့နားဆင်နိုင်ပါတယ်။အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်တော့ပါမယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းရဲ့ထိပ်တန်းအကြံပေးနဲ့နယူးယောက်မြို့မှာတွေ့ဆုံဆွေးနွေးရမှာတိုးတက်မှုတွေရှိခဲ့တယ်လို့ပြောဆိုလိုက်ပါတယ်။အမေရိကန်သမ္မတထရမ့်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းတို့ရဲ့ဖြစ်လာနိုင်ခြေရှိတဲ့ထိပ်သီးဆွေးနွေးပွဲနဲ့ပတ်သက်ပြီးကြာတာပြေးနေ့ကနယူးယောက်မှာကြိုတင်ညှိနှိုင်းဆွေးနွေးခဲ့ကြတာပါ။ VOA သတင်းထောက် Nick Ching ပေးပို့ထားတဲ့သတင်းလောကိုကွန်အောင်ကပြောပြထားပါတယ်ရှင်။
အမေရိကန်သမ္မတနဲ့မြောက်ကိုရီးယားကောင်ဆောင်တို့တွေ့ဆုံဆွေးနွေးကြဖို့အလားအလာကောင်းနေရှိနေတယ်လို့အမေရိကန်ထိပ်တန်းအရာရှိတွေကပြောပါတယ်။ကြာလပိုင်းနေ့ကတော့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းရဲ့အစစ်မြင့်ဆုံးအကြံပေးကင်မြုံချိုဟာအမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုနဲ့နယူးယောက်မှာတွေ့ဆုံခဲ့ပါတယ်။တတိယအကြိမ်မြောက်တွေ့ဆုံဆွေးနွေးပြီးတဲ့အခါမှာတော့အခြေအနေတိုးတက်မှုတွေရှိလာတယ်လို့ပွန်ပီယိုကပြောပါတယ်။
Vice Chairman Kim Young-chol is now planning to travel to Washington.
ဥက္ကဋ္ဌကင်မြုံချိုဟာဥက္ကဋ္ဌကင်မြုံအွန်းရဲ့စာကိုသူကိုယ်တိုင်ဝါရှင်တန်အထိသွားပေးဖို့အခုခါမှာစီစဉ်နေပါတယ်။အခုလိုထိပ်သီးဆွေးနွေးပွဲအစီအစဉ်ဟာသမ္မတထရမ့်အတွက်ရောဥက္ကဋ္ဌကင်မအတွက်ပါအမေရိကန်နဲ့မြောက်ကိုရီးယားအကြားငြိမ်းချမ်းရေးခေတ်သစ်ကျွယ်ဝချမ်းသာရေးနဲ့လုံခြုံရေးတို့ကိုဆောင်ကျဉ်းပေးလာနိုင်မယ်။သမိုင်းဝင်အစပြုမှုဖြစ်ပါတယ်။
ဒါပေမဲ့လည်းထိပ်သီးဆွေးနွေးပွဲမတိုင်ခင်မှာမြောက်ကိုရီးယားအနေနဲ့သမိုင်းဝင်ဆုံးဖြတ်ချက်မျိုးချမှတ်ဖို့လိုလားနေတယ်လို့အမေရိကန်အရာရှိတွေကပြောပါရယ်။ကြာသပတေးနေ့တုန်းကသမ္မတထရမ့်မှာမြောက်ကိုရီးယားအနေနဲ့နျူကလ িয়ার လက်နက်အလုံးစုံဖျက်သိမ်းမှုကိစ္စသဘောတူညီမှုရဖို့အစည်းအဝေးတစ်ချိန်တည်းမှာလူကောင်းလူလိမ့်မယ်လို့ပြောကြပါရယ်။အချက်လက်ခိုင်ခိုင်လုံလုံနဲ့စုံစမ်းစစ်ဆေးဖို့အရေးကြီးကြောင်းနိုင်ငံရေးအခက်အခဲတွေကလည်းထောက်ပြပါရယ်။သိပ္ပံနဲ့နိုင်ငံတကာလုံခြုံရေး Institute က David Albright က
You still have to do the hard verification work.
အသေးစားစစ်ဆေးရပါမယ်။နျူကလ িয়ার ကင်းစင်ရေး၊န
နျူကလ িয়ার ဆန်းသတ်တဲ့နေရာတွေပိတ်ပစ်ရင်းနဲ့ပလူတိုနီယံနဲ့ယူရေနီယံတွေဘယ်လောက်ထုတ်လုပ်နိုင်တယ်လဲဆိုတာကိုစစ်ဆေးရပါမယ်
။စီးပွားရေးလာလာကောင်းတဲ့အမေရိကန်စီကလူမျိုးရေးအာမခံချက်ရဖို့အတွက်မြောက်ကိုရီးယားဟာနျူကလ িয়ার လက်နက်အစီအစဉ်တွေကိုအမြန်ဆုံးဆွတ်လွတ်မယ်လို့ယူဆကြောင်းလဲအော်ဘရိုက်ကပြောပါရခင်ဗျာ
။ဒေါ်ရရှင်များရှင်မြန်မာဆိုရတာဝန်ရှိသူတွေနဲ့အစ်မြင့်အရာရှိတချို့ကိုမကြသေးခင်ကစားလို့အစ်စ်ပြတ်ချစားမှုတွေနဲ့ဆက်နွယ်ပြီးစုံစမ်းစစ်ဆေးနေတဲ့သတင်းတွေထွက်ပေါ်လာပါတယ်။အခတိလိုက်စားမှုတိုက်ဖြတ်ရေးသမရဥဝင်းမြင့်ကိုယ်တိုင်တကြံနှစ်တကူမိကုံမှခရီးပြူပြောဆိုခဲ့ပြီးတဲ့နောက်မှာပဲစပြီးတော့တွေ့မြင်လာရတဲ့အရေးယူကြံကြွယ်မှုတွေနဲ့ပတ်သက်လို့ VOA ရဲ့စနေညတိုက်ရိုက်လေးလိုက်စစ်ဆေးမှာဆွေးနွေးကြရအောင်ပါရှင်။အယက်သားအစုရလက်ထက်အခတိလိုက်စားမှုတိုက်ဖြတ်ရေးအစီအစဉ်အပေါ်အားရတာအားမရတာအချင်းပြတ်ချစားတဲ့လုပ်ရက်တွေအတွက်ဘေကန္နဘေဌာနတွေမှာအဓိကဖြည့်ရှင်းဖို့လိုနေသေးလဲဆိုတာတွေအပေါ်သောရရှင်တွေရဲ့အမြင်တွေကိုပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလို့သူတွေအနေနဲ့ FIO ရဲ့ဆုံးနံပါတ် 1-239-382-5554 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဆိုင်နဲ့ပဲဖြစ်ဖြစ် FIO ရဲ့အီးမေးလ်လိပ်စာburmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းပတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ကတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ
။ VOA America အသံရဲ့တိုက်ရိုက်လေးလိုက်အစီအစဉ်ကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်မှာတစ်ပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။တိုက်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။VOA မြန်မာပိုင်းကနေတောက်ကြနေညနေခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။မြန်မာပြည်ရင်းမှာသတင်းလွတ်လပ်ခွင့်တိုးတက်အောင်ကြိုးပမ်းနေတဲ့တချိန်ထဲမှာပဲသတင်းမီဒီယာသမားတွေဖက်ကလည်းမီဒီယာကျင့်ဝတ်နဲ့အညီစောင့်ထိုင်းလှိုင်နှံဖို့လိုအပ်ပါတယ်လို့ကြံကြားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးအောင်လာထွန်းကတိုက်တွန်းလိုက်ပါတယ်။နေပြည်တော်ကိုရောက်ရှိနေတဲ့အယ်ဒီတာဒေါခင်ဆိုဝင်းကဒုတိယဝန်ကြီးဦးအောင်လာထွန်းကိုတီးတန့်တွေ့ဆုံမြေမြန်ထားပါတယ်ရှင်။
အဲ့တော့ကျင့်ဝတ်ဒီမီဒီယာကျင့်ဝတ်နဲ့ပတ်သက်လို့ဆရာဘလူညာအခုလောလောဆယ်ဖြစ်နေတဲ့အခြေအနေတွေပေါ့လေဒီလိုသုံးသပ်လို့ရပါလိမ့်မယ်
။မီဒီယာကျင့်ဝတ်ကိုပြောရင်တော့ကျွန်တော်စိတ်ခံရမလားမသိဘူးထင်ပါတယ်။မီဒီယာကျင့်ဝတ်ဘက်မှာတော်တော်အားနေတာတွေ့ပါတယ်။အခုငေရတဲ့သတင်းသမားတွေ။ဒါကလည်းကျွန်တော်အပြစ်ပြောတာတော့မဟုတ်ပါဘူး။ဟောကျွန်တော်တို့စနေတဲ့ကျလက်ချင်းတင်ကြမှုအားနေတဲ့ဘက်ရှိပါတယ်။အရေးတွေ့ရလိုက်တော့များလာပါတယ်။မီဒီယာကျင့်ဝတ်မှာအဲ့ဒီဟာမှာမီဒီယာကျင့်ဝတ်လိုက်နာမှုနဲ့ပတ်သက်ရင်သတင်းသမားတွေရဲ့မီဒီယာကျင့်ဝတ်လိုက်နာမှုနဲ့ပတ်သက်ရင်အစိုးရဌာနအဖွဲ့အစည်းတွေကစိတ်အရေးကြီးပါတယ်။ဘာလို့ဆိုတော့မီဒီယာကျင်းဝတ်ထဲမှာတစ်ခုကပါပါလဲဆိုတော့ balance ဖြစ်ရမယ်ဆိုတော့ပါပါတယ်။အဲ့တော့သတင်းသမားတွေမှာကသတင်းတစ်ခုကြားပြီဆိုရင်ဆက်သွေးရတယ် verify လုပ်ရတယ်။မှန်ကန်ခဲ့ရင်တော့မှပို့ပြီးတော့ details ကိုတောင်းရတယ်။အဲ့ဒီအခါမှာကြာရင်သက်ဆိုင်ရာအစိုးရဌာနအဖွဲ့အစည်းကပုဂ္ဂိုလ်တွေကမီဒီယာသမားကိုရှောင်နေပြီဆိုတော့သွားပြီ။အဲ့ဒီမီဒီယာသမားကိုတစ်ဖက်သက်ဖြစ်အောင်အတင်းအကျပ်တိုက်တွန်းလိုက်တယ်လို့ဖြစ်နေပါတယ်။အဲ့ဒီဟာကိုလည်းကျွန်တော်တို့ကတော်တော်စိုးရင်ပါလေကျွန်တော်က
access to information ပေါ့လေ
မှန်ပါတယ်ခင်ဗျာဟုတ်ကဲ့
ပို့ပြီးတော့တိုးတဲ့အကောင့်မအောင်လုပ်ဖို့တိုးတဲ့သဘောပေါ့န
ော်မှန်ပါတယ်ခင်ဗျာမှန်ပါတယ်ဒါကသိအရေးကြီးတဲ့အခိုင်းပါပဲသတင်းရယူခွင့်ဟာတော်တော်လေးကိုကျွန်တော်ဝင်လာခါးစားရဆိုလေကျွန်တော်ကခုလေးလာပဲရှိပါသေးတယ်တော်တော်လေးအားနေတာတွေ့ရပါပါအဲ့ဒီလိုသက်ဆိုင်ရာဌာနကဒီတာဝန်ရှိပုဂ္ဂိုလ်တွေကဖြည့်ချဖို့ပြက်ကွက်တာဟာလေဒီ access to information နဲ့ခုနပြောတဲ့ဟာ balance ဖြစ်ဖို့ဟာ balance coverage ကိုအဟံတာကြီးတစ်ခုဖြစ်နေတယ်ဆိုတာကျွန်တော်တွေ့ရပါရှင
်ဟုတ်ကဲ့ပါအခုတော့ကျမတို့သတင်းမီဒီယာအနေနဲ့ပေါ့နော်ဟိုတယ်လီဖုန်းဆက်ပြီးတော့ဝန်ကြီးဌာနအသီးသီးကိုစူးစမ်းပြီးတော့မေးကြတာရှိပါတယ်ဘာလို့အများအားနဲ့ balance ဖြစ်အောင်လုပ်ရမလဲသတင်းတစ်ခုလုပ်ပြီးဆိုလို့ရှိရင်ဒါပေမဲ့အခုဟိုလက်လက်တလောဖြစ်နေတဲ့ကိစ္စကတော့ဥမာပြည်သူရဲတပ်ဖွဲ့ဆိုတော့ပြည်သူရဲတပ်ဖွဲ့ဆိုပြီးရင်လက်တလောဖြစ်သွားခဲ့တဲ့အမှုနဲ့ပတ်သက်တဲ့အတွက်ကြောင့်သူတို့မှလည်းတော်တော်လေးကိုဖိနေသိနေပြောနေရတဲ့အနေအထားရှိရဲအဲ့တော့ပြည်သူရဲတပ်ဖွဲ့ဘက်ကရောဘယ်လိုမျိုးစဉ်းစားလို့ရမလဲရှင
်ပြည်သူလေးတပ်ဖွဲ့လည်းကျွန်တော်တို့သက်ဆိုင်ရာဝန်ကြီးဌာနတစ်ခုရဲ့အဖွဲ့အစည်းပါပဲကျွန်တော်အားလုံးကိုပထမရှင်ပြောတာကတော့ကျွန်တော်တွေးလိုက်ရတာပါလေကျွန်တော်ကနေပေါင်း20ကျော်လောက်နိုင်ငံတကာမီဒီယာမှာလှုပ်လာတယ်နိုင်ငံတကာမီဒီယာသမားတယောက်အမြင်နဲ့ထိခဲ့ခဲ့ပါတယ်မီဒီယာအခင်ချင်းကိုဟုတ်ကျွန်တော်ဒီအတွင်းဘက်ကိုရောက်လာတယ်ဆိုကျွန်တော်ဆိုလိုတာကနိုင်ငံတကာမီဒီယာသတင်းသမားတွေဘာမျှော်လင့်နေဆိုကျွန်တော်ကောင်းကောင်းသိပါတယ်ဆိုဒီဘက်ကဘာပေးနိုင်မလဲဆိုတော့ကျွန်တော်လေ့လာလိုက်တဲ့အခါတော်တော်လေးတွေးရပါခင်ဗျာမီဒီအစိုးရအရာရှိတော်တော်များများဟာမီဒီယာကိုအရင်ကကြောက်လန့်တစ်စိတ်ရှိပါတယ်အဲ့ဒါကလေမီဒီယာသမားတွေမှာလည်းရှိပါတယ်။ဘာလို့လဲဆိုတော့ဘယ်တချို့က ethical မဖြစ်ခဲ့ဘူးအစိုးရအရာရှိနဲ့ဆက်ဆံတဲ့အခါမှာ identity false identity နဲ့မိတာတွေရှိပါတယ်။ကျွန်တော်ဆို complaint တွေတင်ရပါတယ်။မီဒီယာနာမည်တွေအလွေလျှော်ပြောပြန်ပြောတဲ့အခါကျမကင်တော့ဘူး။အင်စာလေးလုံလောလုံးမလာဘူး။နောက်တချို့ဟာဆိုဒီတက်တက်ကို off the record ပြောတယ်။ဒါပေမဲ့အဲ့ဒါကို binding binding name ကိုဖွင့်ချစသဖြင့်ပေါ့ခင်ဗျာ။အဲ့ဒီမှာအပြန်အလှန်ယုံကြည်မှုဟာလုံးဝကိုပျက်စီးခဲ့ရပါတယ်။မီဒီယာနဲ့ဒီအစိုးရအရာရှိတွေကြမှာပြည်သူရဲတပ်ဖွဲ့ဆိုတော့ပိုဖြစ်မဲ့တင်ပါတယ်သူတို့အပေါ်မှာသူတို့မှဒီ media handling နဲ့ပတ်သက်လို့ တွေ့အကြုံတော်တော်နုနေပါတယ်အမှန်ရိုးသားဆိုပြောတာပါအဲ့ဒါကိုအားလုံးအပြန်နဲ့ယုံကြည်မှုနဲ့တည်ဆောက်ရမှာပါသူတို့နေရာကဝင်ကြည့်လိုက်ရင်လည်းတော်တော်လေးကိုဘေးကျက်နေကြအနေထားဖြစ်ပါတယ်အဲ့တော့ကျွန်တော်တို့ကသူတို့အပေါ်မှာယုံကြည်မှုရှိလာအောင်ပေါ့လေဟိုကအပြန်နဲ့ယုံကြည်မှုရှိအောင်ပြုစုပြောဆောင်မှုလိုပါတယ်အဲ့ဒါအပေါ်မှာအခြေခံပြီးတော့ကျွန်တော်ရှေ့ကိုတက်လှမ်းရမှာပါခင်ဗျာ
ဒုတိယဝန်ကြီးဦးအောင်လာထွန်းကိုဒေါခင်ဆိုဝင်းကမေးမြန်းတင်ပြသွားတာပါရှင်ခုတော့ကုန်စည်ပြပွဲသတင်းဖက်ဆက်ပါမယ်အမေရိကန်ကုန်ပစ္စည်းတွေကိုမြန်မာနိုင်ငံမှာမိတ်ဆက်ပေးမယ်ကုန်စည်ပြပွဲတစ်ခုကိုရန်ကုန်မြို့မှာဒီကနေ့စတင်ဖွင့်လှစ်လိုက်ပါတယ်ရင်ကျင်းမှုဖလှယ်တဲ့အနေနဲ့မြန်မာနိုင်ငံကဒေတာထွက်ကုန်တွေကိုပါပြတ်တာထားတဲ့အမေရိကန်ကုန်စည်ပြပွဲမှာကုမ္ပဏီပေါင်း80ကျော်ကခင်းကျင်းပြတာနေကြတာပါရန်ကုန်မြို့တပ်မတော်ခမကကုန်စည်ပြပွဲကိုတော့ကိုရင်သွားပြီးသတင်းယူခဲ့တဲ့ VOA မြန်မာပိုင်းသတင်းထောက်ကိုစောထက်ကပြောပြပေးမှာပါ
ဒီနေ့ရန်ကုန်မြို့တက်မတော်ခမ်းမှာ American Trade Show American ထုတ်ကုန်ပစ္စည်းတွေကိုပြသနေရဖြစ်ပြီးပြည်တွင်းပြည်ပပြကန်းပေါင်း100ကျော်နဲ့ပြသနေရဖြစ်ပါတယ်။ဒီပြပွဲကိုပြည်တွင်းမှာဒုတိယကြိမ်မြောက်ပြသတာဖြစ်ပြီး American ထုတ်ကုန်ပစ္စည်းတွေမြန်မာပြည်တွင်းမှာဈေးကွက်နေရာရရှိဖို့အထူးကရည်ရွယ်ပြီးလုပ်ရတာဖြစ်ကြောင်းပြပွဲကျင်းပ၏တာဝန်ခံဒေါက်တာဇာနီမောင်မောင်ကအခုလိုပြောပါရစေ
။အဓိကတော့ဒီ American Expo လောက်ရရွေးချက်ကတော့ဒီ US က brand တွေပေါ့နော်အဲ့ဒီဟာတွေပမာပြည်ကိုရောက်ရှိလာပြီးတော့ဒီဘက်မှာဈေးကွက်ကျကျပြပြရရှိဖို့ရဲ့နောက်ကပမာပြည်ရလုပ်ငန်းရှင်တွေနဲ့ American နဲ့ပူးပေါင်းပြီးဆက်ဆက်လုပ်ငန်းကျင်တဲ့လုပ်ငန်းရှင်တွေချင်းလည်းထိတွေ့မှုရရှိဖို့ရဲ့နောက်ပြီးတော့ကျွန်တော်ဒီပမာနေပြီးတော့ US ကိုပေါ့ export ပို့ချင်တဲ့ရှိရဆိုရင်ပေါ့နော်အဲ့လိုမျိုးလုပ်ငန်းတွေရှိရဆိုလို့ရှိရင်လည်းအချိန်ဆက်လေးတွေအပြန်အလှန်ပေါ့ mutual trade ကိုရဖို့အတွက်ဆိုတာ mutual trade လေးတွေလုပ်တယ်
ဒီပြပွဲမှာ American ထုတ်ကုန်တွေပါဝင်ပြည်တွင်းလက်မှုအမှုပညာတွေကိုလည်းနိုင်ငံတကာဈေးကွက်မှာလူသိများလာဖို့ရည်ရွယ်ချက်နဲ့ပြတ်တာရောင်းချပေးနေရလို့ဒေါက်တာဇာနီမောင်မောင်ကစက်ပြောပါတယ
်ဒီမှာတော့ American product တွေအပြင်ကျွန်တော်တို့မြန်မာနိုင်ငံကနေထုတ်တဲ့လက်မှုအမှုပညာပစ္စည်းတွေပေါ့နော်ဒါမျိုးတွေလည်းပြပြမယ်ဒီအရာတွေလည်းဈေးကွက်ပေါ့နော် US ဈေးကွက်တွေမကပဲဒီဘက်မှာလာကြည့်တဲ့နိုင်ငံတကာအဖွဲ့အစည်းတွေကစိတ်ဝင်စားအောင်လာကြည့်တဲ့ခါမှာဒီမှာဆက်ဆက်ပြီးချိတ်ဆက်ရသွားပြီးတော့နိုင်ငံတကာဈေးကွက်ကိုရောင်းချနိုင်မှုအခွင့်အလမ်းများပေါ်ပေါက်လာပါစေဆိုတာမျိုးတွေလည်းလုပ်ဖြစ်ပါလိမ့်မယ
်ဒီဘွဲကို၃ရက်ကျင်းပသွားမှာဖြစ်ပြီးလာပြီးလေ့လာရတဲ့သူတွေကိုလည်းနောက်ဆုံးနေ့မှာကန်ဆယ်မဲ့ရေဖောက်ပြီးသွားမယ်လို့ဆိုပါတယ
်ကျွန်တော်ဒီမှာအမေရိကန်ကားတွေလည်းပြတယ်ကားနဲ့ဆက်ဆက်အပူပစ္စည်းတွေလည်းပြတယ်ဆိုလို့လေ့လာဖို့အတွက်လာခဲ့တာပါဟောအခြားပစ္စည်းတွေလည်းဒီမှာပြတယ်ဆိုတော့မနေ့ကလည်းမရောက်တော့ဒီနေ့တော့ရောက်အောင်လာမယ်ဆိုပြီးလာလိုက်တာပ
ါမနေ့ကနဲ့မတူတာကတော့ဒီနေ့မှာအမေရိကန်ကုန်သည်ကြီးများအသင်းကလည်းပူးပေါင်းပြတာထားတာကိုတွေ့ရပါတယ် Ford ကားကုမ္ပဏီပါဝင်အစားအသောက်လုပ်ငန်းတွေအတွက်စက်ကရီယာရေထုတ်ပေးတဲ့အမေရိကန်လုပ်ငန်းတစ်ခုဖြစ်တဲ့ SPA ကုမ္ပဏီကလည်းပူးပေါင်းပြတာထားပါတယ်
American ကုန်ပစ္စည်းပြပွဲအကြောင်းကိုစောထက်တင်ပြသွားတာပါရှင်။အခုတော့နိုင်ငံတကာသတင်းဆောင်မပဲဆက်ပါမယ်။ဆလိတ်တောက်တာကြောင့်နှလုံးရောဂါလေဖြတ်တာတွေဖြစ်စေပြီးတစ်နှစ်ကိုလူပေါင်း3000လောက်အတေဆောကြရတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကသတိပေးပါတယ်။မေလ31ရက်နေ့မှာကြာရောက်တဲ့ကမ္ဘာ့ဆလိတ်မတောက်ရင်းနဲ့မှာဆလိတ်တောက်တုံးတွေဆလိတ်ဖြတ်စေဖို့အားပေးဆောင်ရွက်မှုတွေကိုဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကနေ VOA သတင်းထောက် Lisa Slain သတင်းပေးပို့ထားပါတယ်။မတ်တင်ကြီးထိုက်ကတင်ပြသွားမှာပါ။
နှလုံးသွေးကြောဆံရယောဂါရီကကဘာပေါ်မှာလူသေးဆုံးမှုအများဆုံးယောဂါရီတွေကတစ်ခုဖြစ်ပြီးနှစ်စဉ်လူပေါင်း18တန်းလောက်သေဆုံးရပါတယ်။ဒီထဲကလူ3တန်းလောက်ကတော့ဆေးလိတောက်သုံးမှုနဲ့တခြားသူတွေတောက်တဲ့ဆေးလိငွေတွေကိုရှုရှက်ရသူတွေဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကပြောပါတယ်။ဆေးလိတောက်တာကြောင့်ကင်ဆာနဲ့အဆုတ်ရောဂါဖြစ်ပွားနိုင်မှုအန္တရာယ်ပိုရှိစေတယ်ဆိုတာကိုအများစုကသိရှိလာပြီလို့လည်းကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ရဲ့ကူးစက်ယောဂါမဟုတ်တဲ့ယောဂါများကာကွယ်ဆိုင်ရာဌာနရဲ့ညွှန်ကြားရေးမှူးဒေါက်ကလတ်ဘက်ချာကပြောပါတယ်။ဒါပေမဲ့ဆေးလိတောက်သုံးတာကြောင့်နှလုံးယောဂါနဲ့လေဖြတ်တာတွေဖြစ်နိုင်တယ်ဆိုတာကိုတော့မသိသူများနေတယ်လို့လေ့လာမှုမှာဖော်ပြနေတဲ့အကြောင်းသူကပြောပါတယ်
။ There are major gaps in the knowledge of cardiovascular disease risks of tobacco use.
ဥပမာပြောရရင်တရုတ်ပြည်မှာဆိုရင်ဆက်လက်တောက်လို့လေးဖြတ်ရတယ်ဆိုတာကိုမယုံကြည်တဲ့အရွယ်ရောက်သူအချို့စားက83ရာခိုင်နှုန်းရှိနေပါတယ်တရုတ်ပြည်မှာဆက်လက်တောက်တာကြောင့်နှလုံးရောဂါဖြစ်နိုင်ရေပိုများစေတယ်ဆိုတာကိုမသိတဲ့အရွယ်ရောက်ပြီးသူက67ရာခိုင်နှုန်းရှိပါတယ
်ဘဟုတုတ္တဆိုတာကအင်အားတည့်ရပါဒါပေမဲ့ဒီအရေးမှာတော့ဘဟုတုတ္တကအသက်တွေကိုကဲတင်နိုင်တယ်လို့ WHO ရဲ့ဆေးလိတောက်သုံးမှုထိ ंछ ုံရေးအစီအစဉ်ရဲ့စီမံခန့်ခွဲသူဘန်ညာပရာဆတ်ကပြောပါတယ်
Smokers stop smoking. The risks from
cigarette တူတူဆီလေးချလိုက်ရင်စကားနဲ့အတွင်းမှာနှလုံးသွေးကြောဆိုင်ရာယောဂပြန့်ပွားနိုင်တဲ့အန္တရာယ်ကနေကင်းလွတ်သွားပါလေ။ဆီလေးဖြတ်ပြီးစကားနဲ့နောက်ပိုင်းမှာဆီလေးမတောက်ဘူးသူတယောက်အတိုင်းပဲဖြစ်သွားပါလေ
။
2016年အတွင်းဆေးလေတောက်သုံးမှု29ရာခိုင်နှုန်းကျဆင်းခဲ့ပြီး2017ခုနှစ်အတွင်းမှာတော့20ရာခိုင်နှုန်းရော့ကျခဲ့တယ်လို့ WHO ကပြောဆိုပါတယ်။ဒါပေမဲ့လည်းဆေးလေတောက်သုံးတာကြောင့်သေဆုံးသူက20ခုနှစ်တန်းကျော်ရှိနေတယ်လို့လည်းပြောပါတယ်။ဆေးလေတောက်သူတွေရဲ့80ရာခိုင်နှုန်းကျော်ကဖွံ့ဖြိုးဆဲနိုင်ငံတွေကဖြစ်ပြီးအရေးအတွက်ဒေါ်လာတယ်လို့လည်းကုလသမဂ္ဂအဖွဲ့ကပြောပါတယ်။ အရှေ့လေပိုင်းနဲ့အာဖရိကဒေသတွေကလွဲလို့ကမ္ဘာပေါ်ကဒေသအလုံးမှာတော့ဆေးလိတောက်သုံးမှုရောကျလာတယ်လို့လည်းကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO
ကမှတ်ချက်ပေးပြောဆိုထားပါတယ်ရှင်။လူမှုရေး၊စီးပွားရေး၊နိုင်ငံရေးနဲ့ဘာသာရေး၊နေပယ်တိတိမှာလူမျိုးမျိုးတွေရဲ့ယုံကြည်ရာယုံကြည်ရာတွေအားလုံးကို
သူယုံကြည်ရအစီအစဉ်မှာတင်ဆက်ပေးနေပါတယ်။အပတ်စဉ်တင်ဆက်ပေးနေတာပါ။စောင့်မျှော်နားဆင်ပါဗျာ။ကျမတို့အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်း Radio အစီအစဉ်ပြပြချင်ပါပဲ။VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00နာရီကနေ9:00နာရီခွဲတိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။Asia 7 ဂျူရူကနေဖန်ယူကြည့်ရှုနိုင်ပါတယ်ရှင်။ VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA ရဲ့အင်တာနက်ဆက်မြန်နာမှာလည်းအလွယ်တကူဖတ်ရှုနားဆင်နိုင်ပါတယ်။ကျမတို့ရဲ့ burmese.voanews.com ဖြစ်ပါတယ်။ဗီဒီယိုအေကနေအီဒီယမ်အတုံးအင်္ဂလိပ်စာသင်ခန်းစာတွေကိုရေဒီယိုကနေနေစဉ်ပုံမှန်ထုတ်လင်းပို့ချပေးနေတယ်လို့ဗီဒီယိုအစီအစဉ်ဖြစ်နေတဲ့အင်္ဂလိပ်စာလေ့လာနိုင်တဲ့တမင်စာအင်္ဂလိပ်စာနဲ့မှတ်ချေးမုံရဲ့အင်္ဂလိပ်စာအစီအစဉ်တွေကိုကြည့်ရှုလေ့လာနိုင်ကြပါတယ်ရှင်။အခုတော့ကြာရှိနေတဲ့အချိန်အတွင်းနောက်ဆုံးအသစ်အချင်းချက်ကိုမှတ်ခင်ပြတွေ့ကပြောပြပေးပါ
အမေရိကန်ပြည်သူတွေအတွင်းနဲ့တမ်မရီအပေါ်အခွန်20ရာခိုင်နှုန်းနဲ့အလူမီနီယံသတ္ထုအပေါ်အခွန်10ရာခိုင်နှုန်းအမေရိကန်ကတင်းနေတောက်ကြတွေကစပြီးတော့တွင်းမြင့်စီကြလိုက်တာကြောင့်အတ္တလန်နဲ့ရဝင်းဒေသနိုင်ငံတွေမြောက်အမေရိကန်နိုင်ငံတွေနဲ့အမေရိကန်ကြားမှာကုန်သွယ်ရေးထင်မှားမှုတွေတိုးလာစေပါရ ကြောင်ကိုရီးယားအာဂျင်တီးနာအော်စတြေးလျနဲ့ဘရာဇီးလ်ဆိုင်ရာနိုင်ငံတွေနဲ့ပတ်သက်လို့တော့တမ်မီနဲ့အလူမီနီယံတင်သွင်းမှုပမာဏကိုကန့်သတ်ဖို့အမေရိကန်ကကြီးနိုင်ခဲ့တယ်လို့အမေရိကန်ကုသရေးဝန်ကြီးဝီလ်ဘရော့စ်ကသတင်းထောက်တွေကိုတယ်လီဖုန်းနဲ့ဖြေကြားခဲ့ပါတယ်တရုတ်နိုင်ငံသားဌာနကတော့အမေရိကန်ရဲ့အခုလိုဆုံးဖြတ်လုပ်ဆောင်မှုနဲ့ပတ်သက်လို့တခြားနိုင်ငံတွေအနေနဲ့လည်းက ဆုံးဆွေးနွေးကြပါတယ်။ဒါဟာအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းတို့ရဲ့သမိုင်းဝင်ထိပ်သီးဆွေးနွေးပွဲမကျင်းပခင်မှာပြုလုပ်တဲ့ဆွေးနွေးပွဲလည်းဖြစ်ပါတယ်။နှစ်ဖက်ကောင်ဆောင်တွေသဘောတူထားကြတဲ့အကြောင်းအရာတွေကိုအစီအပြေပြေချောချောမွေ့မွေ့နဲ့အကောင့်ထဲပို့နိုင်ဖို့နဲ့ဆိုင်တဲ့ကိစ္စတွေကိုဆွေးနွေးကြမှာဖြစ်တဲ့အကြောင်းတောင်ကိုရီးယားပြည်နယ်ပေါင်းစည်းရေးဝန်ကြီးကဒီကျင်းပတဲ့ဆွေးနွေးပွဲအတွင်းကိုမသွားခင်မှာသတင်းတောက်တွေကိုပြောကြားခဲ့ပါတယ်ရှင်။ Shangri-La တန်ရာလော့ခ်လို့ခေါ်တဲ့အာရှဒေသတွင်နိုင်ငံတွေနဲ့လုံခြုံရေးဆိုင်ရာဆွေးနွေးပွဲတက်ရောက်ဖို့စင်ကာပူကိုရောက်နေတဲ့အမေရိကန်ကာကွယ်ရေးဂျင်မက်တစ်ဝန်ကြီးဂျင်မက်တစ်ကတော့ဒီကနေ့ဒီစင်ကာပူဝန်ကြီးချုပ်လီရှန်လွန်းနဲ့တွေ့ဆုံခဲ့တယ်လို့မြန်မာအပါအဝင်အရှေ့တောင်အာရှနိုင်ငံတွေကကာကွယ်ရေးဆိုင်ရာထိတ်တဲအရာရှိတွေနဲ့လည်းအစည်းအဝေးမတိုင်ခင်မှာတရားတွေ့ဆုံပါတယ်။ဗီယက်နမ်ကာကွယ်ရေးဝန်ကြီးနဲ့ဒီကနေ့အစောပိုင်းတွေ့ဆုံဆွေးနွေးလာမှာတော့အရှေ့တောင်အာရှဒေသလုံခြုံရေးအတွက်အမေရိကန်ပြည်ထောင်စုကဂတိကဝတ်နဲ့အညီဆက်လက်ဆောင်ရွက်သွားမယ်ဆိုတာကိုဝန်ကြီးမက်တစ်ကထပ်လောင်းအတည်ပြုပြောခဲ့ပါတယ်။စပိန်ဝန်ကြီးချုပ်မာရီယာနိုရက်ဂျွာတို့တော်မှအယုံကြည်မရှိအစိုးရနဲ့ဒီနေ့ဖယ်ရှားခံလိုက်ရပြီးတဲ့နောက်အတိုက်ခံဆိုရှယ်လစ်ခေါင်းဆောင်ပက်ထရိုဆန်ချက်စပိန်နိုင်ငံရဲ့ဝန်ကြီးချုပ်တဲ့ဖြစ်လာပါတော့မယ်ရှင်
။တရင်အချင်းချက်ကိုမှခင်ပြည်တွေကကြေညာပေးခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုညာဝင်းအောင်ဖြစ်ပြီးစပိန်ဆိုင်ရာအတန်လွင်အင်ဂျင်နီယာကတော့ Nashwan Kelly ဖြစ်ပါတယ်။ VOA American အတန်ညဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00 AM အထိလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 11883ညလိုင်းဒိုမီတာ57 kHz 9335နဲ့လလမီတာ190 kHz 15905တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါ။သတို့ရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျေးဇူးရှင်လမ်းပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။
This program has come to you from the Voice of America, Washington.
From Washington,